ဒီကိစ္စလူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝစ်ဒရိတ်နဲ့ဒေးဗစ်မေလာအသက်ခံရမှုကြောင့်တည်တံအပြစ်ပေးခံရတဲ့မြန်မာလူငယ်ကိုဇော်လင်းနဲ့ကိုဝေဖြိုးတို့နှစ်ဦးအမှုမှာပြည်ထောင်အမျိုးသားရာဇဝတ်ပြည်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဝင်ရောက်ဆက်ဖက်ခဲ့တယ်လို့လန်ဒန်မြို့ဗဟိုတရားရုံးကအင်္ဂါနေ့မှာပြောလိုက်ပါတယ်ဒီအမှုကိုထိုင်းနိုင်ငံကစုံစမ်းရမှာ NCA ကတပ်ပြီးအထောက်ထားနဲ့တင်ပေးခဲ့တဲ့အတွက်ကြောင့်တည်တံချရမှာအထောက်အကူဖြစ်စေခဲ့တယ်လို့တရားခဏကြီးကရှိနေတာပြောပါတယ်။ VOA သတင်းတော့မအေးမှသတင်းပေးပို့ထားပါ။
တည်တံပေးခြင်းခံရတဲ့မြန်မာရှစ်တောင်းလူငယ်နှုတ်ဦးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဒီတိန်အမျိုးသားရာဇဝတ်ပြည်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဒီအမှုမှာဝင်ရောက်ဆက်ဖက်မှုတွေလုပ်ခဲ့တယ်ဆိုပြီးလန်ဒန်မြို့ဗဟိုတရားရုံးကပြောဆိုလိုက်တာပါ။ဒီလိုဥပဒေချိုးဖောက်တာကြောင့်တည်တံပေးခံရတဲ့မြန်မာလူငယ်နှုတ်ဦးအတွက်ရင်းနာမှုတွေပိုဖြစ်သွားရတယ်လို့လည်းတရားခဏလေးရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့လိတ်ကျောအထူးစုံစမ်းရေးကော်မတီအဖွဲ့ဝင်ရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ်
။ဒီချက်တွေမခိုင်လို့ပဲနဲ့တည်တံကျနိုင်တဲ့အမှုမှာအငင်းပွားဖို့ရအချက်တွေကိုသူတို့ဒီနိုင်ငံရဲ့ MCE အဖွဲ့ကနေပြီးတော့ကြည့်လို့ရှိတဲ့သဘောကတော့ခုန်ညီခဲ့တဲ့ဆိုတဲ့သဘောမျိုးရေးရတယ်။အန်ကေတို့ကတော့ဒီဟာကဒီကဘာတိမှုဖြစ်နေလေ။ဒီရခွင်မှာဒီတုံးခဲ့တဲ့တယ်လီဖုန်းရဲ့ဖုန်းနံပါတ်ဆိုပြီးတော့အင်္ဂါနိုင်ငံရေတပ်ဖွဲ့ရပြီးတယ်ဆိုပြီးတော့ဒီလူတွေကဒီအစမှာတုံးခဲ့တယ်။တကယ်တော့အဲ့ဒီဖုန်းနံပါတ်ကရေတပ်ဖွဲ့ UK ရေတပ်ဖွဲ့ဖြစ်ကြတာမဟုတ်ဘဲနဲ့တေဆုံးတဲ့ဒီစစ်ကဲမိသားစုညီရှိရနေဒီကွန်ပျူတာနဲ့ရတဲ့အဆက်ဖြစ်တယ်။ဒါပေမဲ့အဲ့ဆက်ကိုပုံပေါ်ပြီးတော့ UK ရှိရရတယ်ဆိုတော့တေဆုံးတဲ့တင်ကန်တင်ခဲ့တယ်။ဒီချက်ကလည်းတရားရုံးအနေနဲ့ရေတီလူပြောတဲ့ဟာကိုယုံကြည်ပြီးတော့တင်ရန်ထိုက်တဲ့အမှုမှာတုံးချခဲ့တယ်။ဒီလိုရအောင်တောင်းလို့စိတ်ကြွားတာပေါ့
ဒီတိမ်တရားရုံးမှာဒီလိုအချက်နဲ့အထောက်ထားအမှန်တွေဖြစ်ပေါ်လာစေဖို့အတွက်ဒီတိမ်ဘက်ကအခွင့်အရေးတွေနဲ့ထိုင်းရှင်းနေများကောင်စီတို့ပူးပေါင်းလုံဆောင်ခဲ့တယ်လို့လည်းရှင်းနေပြီးဥအောင်မျိုးတန်းကပြောပါတယ်အ
ဲ့ဒီတည်တန်းဆန့်ကြီးရဲ့အခွင့်အရေးကသူတို့နိုင်ငံရဲ့ဥပဒေအရထိုင်းနိုင်ငံမှာတည်တန်းထိုက်တဲ့အမှုတွေမှာအချက်နဲ့ပြီးဖို့ကူညီခြင်းမပြုလို့ရဘူးဆိုတာသူတို့ဆက်မှတ်ထားတဲ့ဥပဒေရှိပြီးသားဒါပေမဲ့အဲ့ဒီဟာကိုဖောက်ဖျက်ပြီးတော့မှဒီလိုအချက်လက်တွေပို့တာလွဲမှားတယ်ဆိုပြီးတော့ကန့်ကွက်ခဲ့ရင်လည်းအဲ့ဒါဒီမှာပါဝင်ဆောင်ရွက်တဲ့ထိုင်းပြည်နယ်မှာကောင်းစီလို့အခုလိုအင်္ဂါနိုင်ငံမှာကိုကြီးဆောင်ရွက်ပေးတဲ့လူတွေကနေပြီးတော့လိုက်ချင်းတဲ့ဒီအချက်လက်တွေပေါ်လာတာပါ။ဒီကံဆက်နေတဲ့အဖွဲ့အစည်းများရှိနေတယ်ကလည်းဒီအခွင့်အာဏာဒီကောင်းကိုတင်ကြခဲ့ရင်လည်းဒီအဖြေအားအခုဆက်လာတဲ့အဖြေဖြစ်တယ်ဆိုပြီးတော့ဒီဝိုင်းဝိုင်းဆောင်ရွက်ကြတာပေါ့
။ဒီအမှုမှာကွဲလွဲတဲ့အချက်လက်တွေတွေ့ရှိနေတာကြောင့်ဝေဖန်ခံရတဲ့အမှုဖြစ်တယ်လို့ထိုင်းနိုင်ငံမှုကြီးဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထက်ကလည်းတရားခံတွေကိုဖမ်းဆီးခြင်းမှာဥပဒေနဲ့အညီ DNA ကိုစနစ်တကျစစ်ဆေးတာမျိုးကိုမတွေ့ရှိခဲ့ကြောင်းသူ့အနေနဲ့ထပ်မံစစ်ဆေးတဲ့အခါမှာတော့တပ်ဖြတ်မှုမှာသုံးခဲ့တဲ့ပေါက်တူးမှာ DNA 3မျိုးတွေ့ခဲ့ပေမဲ့တရားခံဖြစ်တည်တံပေးခံရတဲ့လူငယ်နှစ်ဦးရဲ့ DNA တွေမတွေ့ခဲ့ရဘူးလို့ဆိုထားပါတယ်။မြန်မာလူငယ်နှစ်ဦးရဲ့အတောက်ဆုံးယူကန်ကိုတော့ဩဂုတ်လ21ရက်နေ့မှာကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ဖြစ်ပါတယ်။မြန်မာရှစ်တောင်းလို့သမားခံမှန်းကြီး400လောက်လွတ်လွတ်ကန်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့နေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ။2014စက်တင်ဘာလကိုပိုင်းမှာတော့လူတက်မှုနဲ့တရားဆက်ဆုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတနေ့တော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်တည်ထောင်ပေးခဲ့ပြီးဘန်ခွာချင်းထောင်မှာထိသိမ်းထားပါတယ်ရှင်။